Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ14ရက်တင်းလာနေ့ညပိုင်း VOA စီးရီးတွေကိုအမေရိကန်ပြည်သူမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24.5 30.5တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီညတွေ့စီးရီးတွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မကတော့စုပြတ်မော်ပါကားလက်နက်ကင်ဖွဲ့တွေပေါ်တူရကီကတိုက်ခိုက်လာရင်စီပေါ်ရေးအရာအကြီးအကျယ်ထိခိုက်ပျက်စီးမှုဆိုးကျိုးခံရမယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိန်းချမှုကိုတူရကီကတုံ့ပြန်လိုက်ပါတယ်။ကနေဒါနိုင်ငံသားတယောက်ကိုမူရစေးမှောက်ခုံမှုနဲ့တရုတ်နိုင်ငံမှာတေးတံချမှတ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ NGO မှာလက်မှတ်ရေးထိုးထားတဲ့ကီယင်မျိုးသားစီယုံ KNU နဲ့ရှမ်းပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မျိုးမှာတီးခြားစီအလို့တဘောတွေ့ဆုံဆွေးနွေးခဲ့ရတဲ့ပတ်သက်ပြီးတော့
KNU နဲ့ RCSS ကတော့ NCA နဲ့ထိုးထားတယ် NCA လည်းအတိုင်းနဲ့တူဆက်လက်ပြီးတော့ဆောင်ရွက်ပါမယ်လို့ပြောတဲ့အတွက်လိုအပ်တာတွေကိုတော့ကျွန်တော်ပြန်ရရပါမယ်အခုလည်းလာရှိတာပါပဲ
အစိုးရကိုယ်စားလှယ်အဖွဲ့ဝင်ငင်းချဲရေးကော်မရှင်အကြံပေးတဲ့ဦးဖြစ်တဲ့ဦးလာမောင်ရွှေကဆွေးနွေးပွဲအခြေအနေအကြောင်းအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံသားချင်းကြားဖို့ရှိပါတယ်ဒါပြေရခိုင်လက်နက်ကိုင်အဖွဲ့နဲ့တမတော်တို့ကြားမှာဆက်ဖြစ်နေတဲ့တိုက်ပွဲနောက်ဆုံးရအခြေအနေနောက်မြစ်ဆုံဆဲစီမံကိန်းပြန်ဆိုင်မဆိုင်ဆုံးဖြတ်ချက်အပေါ်မှာညှိနှိုင်းနေမှုစားတွေကိုလည်းနားဆင်ကြရမယ်အပြင်အပတ်စီကဏ္ဍတွေမှာတော့စီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သူယုံကြည်အစီအစဉ်တွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတရင်တွေကိုလက်ရှိပြုံမှုနဲ့ကိုရရန်တို့ကကြေညာပေးပါလိမ့်မယ်ရှင
်စီးရီးယားနိုင်ငံကနေအမေရိကန်တပ်တွေရုပ်သိမ်းသွားပြီးတဲ့နောက်ပိုင်းကားလက်နက်ကင်အဖွဲ့တွေအပေါ်တူရကီကတိုက်ခိုက်လာလို့ရှိရင်စီးပွားရေးအရာထိခိုက်ပျက်စီးမှုတွေရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပါတယ်-20လုံခြုံရေးဆောင်တတ်မှတ်ဖို့နဲ့ကားတပ်တွေဘက်ကလည်းတူရကီကိုရန်မစဖို့အတွက်သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါIS သွေးကြွားတဲ့ချင်းမုံရေးအမေရိကန်ရဲ့ရေရှည်မူဝါဒကနေအကျိုးအမြတ်ထွက်နေတာကရုရှား၊အီရန်နဲ့ဆီးရီးယားဖြစ်တယ်လို့လည်းသမ္မတက Twitter ပေါ်မှာတနင်္ဂနွေနေ့ညတုန်းကရေးခဲ့ပါတယ်။အခုလိုမျိုးချင်းချောက်တာကိုနာခံမှာမဟုတ်ဘူးလို့တူရကီကအကြိမ်ကြိမ်ပြောထားပြီးသားဖြစ်တယ်။တူရကီစီးပွားရေးကိုချင်းချောက်လို့လည်းဘာအကျိုးအမြတ်မှထွက်လာမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးမက်ဖလုတ်ကာဗိုဆိုဂလူးကတုံ့ပြန်ပြောကြားခဲ့ပါတယ်။စီးရီးယားက IS စစ်သွေးကြွားတွေကို American တို့နဲ့အတူတိုက်ခိုက်နေတဲ့ကားလူမျိုးအဓိကဖြစ်တဲ့ YPG အဖွဲ့ဟာ PKK အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့တူရကီကသတ်မှတ်ထားတဲ့အတွက် American တပ်တွေထွက်သွားရင်ကားအဖွဲ့တွေကိုတူရကီတပ်တွေတိုက်မှဆိုရင်နေတာဖြစ်ပါတယ
် American သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဇူလိုင်လကဖင်လန်နိုင်ငံ Helsinki မှာလုပ်တဲ့ထိပ်သီးဆွေးနွေးပွဲပါဝင်ရုရှားကောင်ဆောင်နဲ့၅ချိန်တိုင်တွေ့ဆုံမှုတွေမှာတီးဆန့်တွေ့ဆုံမှုတွေကိုဖုံးကွယ်ထားတဲ့ဆိုတဲ့သဘောမျိုးဖော်ပြနေတဲ့သတင်းတွေကိုသမ္မတထရမ့်ကပယ်ချလိုက်ပါတယ်။သမ္မတအနေနဲ့လက်ရှိမှာရောအရင်တုန်းကရောရုရှားတပ်ဆောင်ရွက်ပေးနေတာတွေရှိသလားလို့စနေညပိုင်းက Fox News ရဲ့ဆွေးနွေးပွဲစီစဉ်သူ Janine Pirro ကသမ္မတကိုတိုက်ရိုက်မေးမြန်းခဲ့တာမှာတော့သမ္မတထရမ့်ကသူ့ကိုမေးခဲ့မှုတဲ့မေးခွန်းတွေထဲမှာဒီမေးခွန်းကအစော်ကားဆုံးပဲဆိုပြီးတော့ပြန်လည်ပြောကြားခဲ့ပါတယ်။တရားရကတော့သူဟာအရင်သမ္မတ3-4ယောက်ထပ်ပို့ပြီးရုရှားပေါ်မှာပြင်းပြထန်ထန်ကင်တွယ်သူဖြစ်တယ်လို့လည်းသမ္မတထရမ့်ကဖြေကြားခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုကိုဦးဆောင်စုံစမ်းနေတဲ့ FBI အကြီးအကဲ James Comey ကို2018ခုနှစ်မေလမှာသမ္မတကယာတုကထုတ်ပယ်လိုက်ပြီးတဲ့နောက်မှာသမ္မတရဲ့အပြုအမူတွေကိုသတိထားမိပြီးတော့သမ္မတအနေနဲ့ရုရှားအတွက်တည်တည်ကြီးနဲ့စော်ရနေသလားဒါမှမဟုတ်လည်းရုရှားဆိုရရဲ့ဩဇာလွန်မှုမှုအောက်ကိုသတိမမူမိပဲရောက်ရှိသွားသလားဆိုတာတွေကိုပြည်တော်စုစုံစမ်းစစ်ဆေးရေးဘီရို FBI တာဝန်ရှိသူတွေကစာပြီးစုံစမ်းစစ်ဆေးနေတယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်တာကိုသမ္မတထရမ့်ကပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းနောက်ဂျမားကရှိုဂျီအသက်ခံရတဲ့ကိစ္စအတွေ့တာဝန်ရှိသူတာဝန်ခံရမယ်ဆိုတာကိုဆာဒီအရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကအတိအမှတ်ပြုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကတူရကီနိုင်ငံမှာရှိတဲ့ဆာဒီကောင်စစ်ဝင်ရုံးထဲမှာသတင်းတော်ကရှိုဂျီကိုတပ်ဖြတ်ခဲ့သူတွေကိုအရေးယူနိုင်ဖို့အင်ရှစ်မင်းသားရောဆာဒီဘုရင်ကပါထပ်ပြီးတော့ကတိပေးခဲ့တယ်လို့ဝန်ကြီးပွန်ပေယိုကရီယတ်မြို့တော်မှာပြောကြားခဲ့တာပါတပ်ဖြတ်မှုကိုအင်ရှစ်မင်းသားဘယ်ဆာမန်ကစီစဉ်အမိန့်ပေးခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေထွက်ပေါ်နေပေမဲ့ဆာဒီအစိုးရကတော့ကောက်ချစ်တဲ့ထောက်လိုက်ရေးလူတစုလောက်ရဖြစ်တယ်လို့ပြောပြီးတော့ဆွဆွဲချက်တွေကိုပယ်ချပါတယ်။ယေမန်နိုင်ငံမှာဟော်ဒိတာစိတ်ကမ်းမြို့အပြစ်အခက်ရဆိုင်အပါအဝင်ပဋိပက္ခတွေရပ်သွားအောင်ဆက်လုပ်ဖို့လိုတယ်ဆိုတာကိုလည်းဝင်ကြီးပွန်ပေယိုနဲ့ဆာဒီအာရေဗျအင်ရှစ်မင်းသားဘယ်ဆာမန်တို့သဘောတူခဲ့ကြပါတယ်။ပဋိပက္ခတွေအဆုံးတက်ရေးအလုံးစုံတဲ့နိုင်ငံရေးအဖြစ်ထူးခြားဖို့လိုရဲဆိုတာသဘောတူခဲ့ကြတယ်လို့ဆာဒီမှာရှိတဲ့အမေရိကန်တန်ယုံကတွစ်တဲ့လူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ပါတယ်။စ Syria ngan American tat dwe pyan yauk tain paw pyin sin ni dei ma a she le bai data apo American ye thak khan mu chi ba de so ra a ma khan che pe nai mo ne Iraq apo phia pe de niya ma thak khan mu ya bo naingan jae win ji a she le bai naingan dwe ko khyi thwan ni da phit par de Saudi khyi sin ga ni akhu ro Oman naingan ma yauk shi ni ba bi Kuwait naingan ko sat twa mae khyi sin ko ro Mr. Pompeo ye mi da su na ye de khu chaung phyat lai de lo naingan jae thana ga pyo ba de shin
Canadian naingan da ya ko mu sin maung ko mu de tiyo naingan ma thidan chat ma lai ba de Robert Lloyd Schellenberg ကို တယုန်နိုင်ငံရှေးမြောက်ဘက်ကရောင်းနှင်းနယ်ဒါလျမ်မြို့တရားရုံးတစ်ခုကဒီကနေ့တနင်္လာနေ့မှာပြည်တန်ချမှတ်လိုက်တာဖြစ်ပါတယ်သူကိုနိုမာလာတုံးကထောင်နှံချမှတ်ထားတာဖြစ်ပါတယ်ဆန်ကားနဲ့ထောင်နှံအတွက်အထက်တရားရုံးမှအယူခံဝင်သားမယ်လို့လဲသူ့ရဲ့ရှေ့နေကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်ဟော်ဝေးကြီးကဲမောင်ဝမ်ဂျိုးကိုကနေဒါဆွေးရောက်ကဖမ်းဆီးခဲ့လို့ တရုတ်နိုင်ငံကနိုင်ငံသား23ဦးထဲမှာနေဒီမှာကနေဒါနိုင်ငံသားတရုတ်ကိုတရုတ်ချမှတ်လိုက်တာပြည်လည်းဖြစ်ပါတယ်။မောင်ဝမ်ဂျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါနိုင်ငံသား13ဦးကိုတရုတ်ကဖမ်းဆီးခဲ့ပြီးတော့ရှေ့ရောက်ကိုတော့ပြန်လွတ်ပေးခဲ့တယ်လို့ကနေဒါအစိုးရကပြောကြားခဲ့ပါတယ်ခင်ဗျာ။
VOA American တန် ညဘက် မြန်မာဘာသာ အစီအစဉ်မျိုးကို ညပိုင်း 9:00 ကနေ 10:00 အထိ လိုက်တိုမီတာ 19 kHz 1953 လိုက်တိုမီတာ 25 kHz 1783 လိုက်တိုမီတာ 32 kHz 9335 နဲ့ပထမနာရီဘက်မှာ လိုက်လံမီတာ 190 kHz 1505 တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။ခင်းလာနေကြတဲ့အတွက်နိုင်ငံတကာသတင်းတွေကို
VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ ပြီးခဲ့တဲ့နှစ်အောက်တိုဘာလကဂျာဘာပင်လယ်ကိုပြတ်ကျခဲ့တဲ့လိုင်ယန်အန်လေကြောင်းလိုင်းလေယာဉ်ကလေယာဉ်မှုခန်းထဲမှာပြောတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာတွေ့ပြီးလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။လေယာဉ်ပြတ်ကျမှုကြောင့်ခီးစင်တဲ့လေယာဉ်အမှုရမ်းစုစုပေါင်း136ကိုရောက်သေဆုံးခဲ့ပါတယ်။ရေအောက်ကျမ်းပြင်ရွှေ့နှွေအောက်မှာရောက်နေတဲ့မှတ် ရှိတဲ့ရောအရဖက်ကပါပြောပါတယ်အတတ်မှတ်တမ်းတင်ဆက်တွေ့ရှိတဲ့အတွက်လေယာဉ်ဟာပြန်တက်ပြီးမကြခင်မှာပဲဘာကြောင့်ကြားခဲ့ရတယ်လဲဆိုတာပို့ပြီးတော့သိနိုင်မှာဖြစ်ပါတယ်အရင်ရှာတွေ့ထားတဲ့လေယာဉ်ပြန်တက်မှုမှတ်တမ်းတင်ဆက်ကရရှိတဲ့အချက်လက်တွေကိုအခြေခံပြီးတော့အင်ဒိုနီးရှားအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးကော်မတီကနိုဝင်ဘာလရောက်ထုတ်ပြန်တဲ့ကနဦးအစီရင်ခံစာအ ရဲ့အလိုဘာလီကနေဂျကာတာသွားတဲ့ခီးစဉ်မှာအလားတူပြဿနာဖြစ်ခဲ့တာမို့ဒီလေယာဉ်ဟာပြန်တန်းဖို့မတင်မဲ့ပြန်တန်းခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်
တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်နေပြီးမဲ့လည်းအမေရိကန်နဲ့ကုန်သွယ်မှုကနေရတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးအပူငွေဟာ2018ခုနှစ်အတွင်းမှာအသီးသီးစွာထိုးမြင့်လာခဲ့ပါတယ်။နိုင်ငံကြားကုန်သွယ်မှုကနေရတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးအပူငွေဟာ2018ခုနှစ်မှာ 295.8 ဘီလီယံရှိခဲ့ရကနေပြီးခဲ့တဲ့2018ခုနှစ်အတွင်းမှာ 323.3 ဘီလီယံအထိဆန်းကျင်တင်မြင့်တက်ခဲ့လို့ပြောပါတယ်။တရုတ်နိုင်ငံရဲ့အောက်ခွန်ဌာနကဒီနေ့ထုတ်ပြန်လိုက်တဲ့အချက်အလက်တွေအရတော့တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့ပြည်ပပို့ကုန်တန်ဖိုးဟာ2018အတွင်းမှာ17,000,000ကျော်တိုးလာခဲ့တယ်ဆိုပြီးတော့ဖော်ပြပါရယ်အမေရိကန်ကနေတရုတ်နိုင်ငံကိုတင်သွင်းတဲ့သွင်းကုန်ကတော့3,800,000,000သာတိုးလာခဲ့တာဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံရဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်မှာကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံပြီးအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပိုဝယ်လာအောင်လုပ်တာညာမူပိုင်ခွင့်ကိစ္စနဲ့စိုက်ဘာခိုးယူမှုတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်လာတာတွေကြောင့်ပြီးခဲ့တဲ့လကတော့တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်ပမာဏဟာဒါကမာလာမှာ 3.5% လောက်ကျဆင်းခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာအစိုးရဆန္ဒပြပွဲတွေရှိနေတာနှစ်လကြာလာချိန်မှာပြည်သူတွေရဲ့မကျေနပ်ချက်တွေကိုဆွေးနွေးညှိနှုံဖြေချကြဖို့အတွက်သမ္မတအမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်ပြည်သူတွေအတွက်ပေးစာဆိုပြီးသမ္မတရေးခဲ့တဲ့အိတ်ခွင့်ပေးစာထဲမှာဒေါသမကျေနပ်ချက်တွေကိုဆွေးနွေးညှိနှုံဖြေချဖို့အတွက်သူရည်ရွယ်ထားတယ်လို့ပြောကြားထားပါတယ်ပြည်သူတွေရဲ့အမြင်သဘောထားတွေကအစိုးရနဲ့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုပို့ပြီးတော့ကောင်းလာစေမယ်။နိုင်ငံအတွက်အထောက်အကူဖြစ်မယ်လို့သမ္မတကစာရဲမှာရေးပါရယ်။နိုင်ငံမှာမဖြစ်မနေလိုအပ်တဲ့စီလုံးမှုအတွက်ပြည်သူအားလုံးဝိုင်းဝန်းဆောင်ရွက်နိုင်မှာပါလို့လည်းသမ္မတမက်ခရွန်ကပြောထားပါရယ်။လာမယ့်သတင်းရှစ်ပတ်အတွင်းမှာပြည်သူတွေနဲ့တိုက်ရိုက်အမေးအဖြေလုပ်နိုင်မယ်။တောင်းဖို့တွေးဆုံပွဲတွေလုပ်ဖို့လည်းသမ္မတကစီစဉ်နေပါရယ်။နိုင်ငံမှာဘလို့အခွင့်အရေးရှော့တဲ့တယ်လဲဆိုတာအပါအဝင်ဒီပြည်သူတွေအနေနဲ့အခြေအတင်ဆွေးနွေးကြဖို့အတွက်ဒီခေါင်းစဉ်တွေကိုသမ္မတကအကြံပြုထားပါရယ်။
Germany Nanga, Lee, and Center Amyazo, Lizzy, Chuma, Napcha, and Anichana, Lizzy, Frankfurt, Lizzy, Munich, Hamburg, Lizzy, Timaba, Lonely Wunani, Spawn, Sanapjala, People, Kunuetamaga, Townsu Nira, Lepshibare, Australian Angama, Chimpani, Australian Open Tennis, Chamber Mara, Britain Anganga, Andy Murray Ha, Roberto Bautista Agatko, Chowli, Chowli, Chakon, Chakon, Chowninet, Mawagazabi, Tima, Shoni, Doggabai. Yeah.
Direct from Washington, the voice of America.
မစပြမုန်နဲ့ကိုရနန်တို့ဟာတရေနေ့ကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့တရင်ဆောင်မာတွေကိုတင်ဆက်ပြီးသွားပါမယ်အရင်ဆုံးတော့ဒီ
KNPB
ဒီနေ့ကျွန်တော်တို့ကတော့ဘောမှာတွေ့ရဖြစ်ပါတယ်။ဟုတ်ကွတော့အတော့ဘောပါပဲ။ကရန်ပီပီနဲ့တွဲဆောင်ဆွေးနွေးရတဲ့ပတ်သက်ပြီးအတီးပြကြယူဖို့နဲ့နောက်ထပ်သိရဖို့ကရန်ပီပီကိုဆက်သွယ်ပေးမယ်လဲအဆက်အသွယ်လုံးလုံးမရခဲ့ပါဘူး။အခုတကြိမ်တွဲဆောင်ဆွေးနွေးရမှာကချင်လူမျိုးရေးဖွဲ့ကရန်အိုလဲပါမယ်လို့သတင်းတွေထွက်ထားပေမဲ့တကယ်တမ်းဆွေးနွေးမှုရှိသလားဆိုတာကိုတော့အတိအကျမ
ော့ကြဆက်ဖြစ်နေစေတိုက်ပွဲနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားမှာဒီကနေ့တင်းလာနေမှာကိုပဲတိုက်ပွဲရဆက်ဖြစ်နေပါတယ်။ဒီတိုက်ပွဲတွေကြောင့်ဆစ်ဆောင်ဒုက္ခတဲ့ဒုက္ခဆစ်ဆောင်ထွက်ပြေးသူဒုက္ခတဲ့အရေးအတွက်ပိုတိုးလာနေတယ်လို့ဒေသခံတွေကိုတက်မတော်တပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်သွားတဲ့ဆွေတဲ့တွေလည်းထွက်ပေါ်နေပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီကနေ့တနင်္လာနေ့မနက်မှာဗုဒ္ဓတောင်မြို့နယ်နဲ့ရေတိတ်တောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတယ်လို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက VUA ကိုပြောပါတယ
်ဒီနေ့တော့ဒီတိုက်ပွဲအကြီးအကဲနေရာရှိတယ်ကြာပြီးရေတိတ်တောင်နဲ့ဗုဒ္ဓတောင်ကြားပေါ်ဒီဥယျာဉ်သာဆိုတဲ့ကျွာနားမှာဖြစ်တာတော်တော်ပမာတိကပက္ခနေပြီးတော့နော်လက်နေကြီးတွေနဲ့တနားကြီးမတော်ခင်လာပါတက်ပြီးတော့ဟိုအသက်မပြတ်ပြည့်နေတာနောက်တစ်နေရာကဒီရေတိတ်တောင်မြို့ရဲ့အခြေဆက်ပေါ်နော်အဲ့ဒီဒီကိန်းသာကျွာနားမှာဖြစ်တာတော်တော့မနက်ချင်းနိုင်တော့မှတိုက်ပွဲဆက်ဖြစ်တယ်ဒီမှာတော့ဗမာတပ်မတော်ဖက်ကနေပြီးတော့နော်သူတို့တော်တော်လေးကြဆုံးများတော့တယ
်ရေသိတာမြို့နယ်တွင်ဒီမင်းဖြစ်ပွားတဲ့အချိန်ကိုတော့ဒေသခံတို့ကအခုလိုပြောပါတယ
်ဒီမင်းကတော့ကျွန်တော်တို့ဒီရေသိတာမြို့မင်းငါမှန်ရင်တော့အခုမှရှိတယ်ကမေချောင်းပေါ့နော်အဲ့ဒီတမတိုက်ပွဲကမင်းနဲ့ဆိုတာဖြစ်ခဲ့တယ်ခင်ဗျာဒီကဘုံကတော့မပြရသေးဘူးပေါ့နော်အဲ့ဒီနေရာမှာကဒီတပ်ခေတွေကအကုန်လုံးကချောင်းနေကြပြီပေါ့နောက်ပြီးတော့တိုက်ပွဲကြီးကဘယ်သူမှမတော်ရတဲ့ခါကျတော့ဒီနေရာကတော့ဘယ်သူမှမပြီးခင်ဗျာ
မနေ့ကတနင်္ဂနွေနေ့မှာလဲဗုဒ္ဓတောင်မြို့နယ်အလဲချောင်းကျေးရွာနီးမှာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေစစ်ဘေးသိမ်းရှောင်နေရတယ်လို့အဲ့ဒီအခင်းဖြစ်ပွားရာဒေသကိုတွားရောက်ခဲ့တဲ့ပြည်နယ်လွှတ်တော်ကုစီလဲဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်။မနေ့ကတပ်ဦးစီဖြစ်တာကတော့ဒီဗရက်ပြန်ဦးကြီးအလဲချောင်းသားမှာဖြစ်တာကအဲရွာသားတွေကတော့ချောင်းရွာကတိကျလာတယ်။အဆက်စီပြောလို့ပြောတယ်မနေ့ကတော့ဗရက်ပြန်ကိုလာပြီးတော့ပြည်သူကိုလင်းပေးတယ်။အဲဒါကိုမြို့နယ်အုပ်ချုပ်ရေးကဒီသိမ်းပြီးတော့ကျောင်းရှိခါလေဦးလူကြီးကျွန်တော်ရှိပါတယ်
တိုက်ပွဲဖြစ်ပွားရဒေတာကရွာသား15ဦးကိုနယ်မြေခံတပ်မတော်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဦးထွန်းအောင်သိန်းကဆက်ပြောပါတယ
်အခုလေညတော်ပြီးတဲ့နောက်မှာတရက်ကျင်အုပ်ချုပ်ရေးမှူးရဲ့နောက်ပြောင်းဆင်းတော့ရပြည်ပြည်တရက်ကျင်ရွာကိုသဘောဝင်လာတဲ့သဘောဆဲလီကဒီစီရပါတော့တယ်နောက်ပြီးလမ်းပေါ်လမ်းလာဒီစီရပါတော့တယ်နောက်ပြီးတော့ကျေချောင်းကျေးရွာကဒီစီပြည်ပြည်လေးလာယူတဲ့ကလေးအနှောင်းပါတယ်အလုံးမောင်စင်းငါဦးလို့ဒီမှာတော့ဗာတိမရှိမှမဟုတ်ဘူးလို့ပြောလို့ထင်တယ်အဲဒီဖန်တာလဲစင်းငါဦးကလေးကျေချောင်းကျေးတွင်တော့ခင်းခင်းထားတယ်လို့အလိုလိုဆိုလို့ပြောတယ
်တရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှန့်ပါဝင်ရွာသား15ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်နဲ့ပတ်သက်ပြီးဘာကြောင့်ခေါ်ယူသွားတာကိုတိတိကျကျမသိရသေးဘူးလို့ဦးထွန်းအောင်သိန်းကဆိုပါတယ်။ AA ဖွဲ့ဘက်ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာနဲ့ပတ်သက်ပြီးအတိပြုဖို့နဲ့အသေးစိတ်ကိုသိရဖို့တပ်မတော်တရင်မှပြန်ကြားရေးဖွဲ့သွယ်ပတ်သွင်းမှုကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဇန်နဝါရီလ23ရက်နေ့တနင်္ဂနွေနေ့ကတိုက်ပွဲဖြစ်တဲ့အကြောင်းကိုတော့အဲ့ဒီနေ့တရက်ထဲမှာပဲသမ္မတော်ဘက်ကသတင်းထုတ်ပြန်ထားပြီးသမ္မတော်ကနယ်မြေလုံခြုံရေးဆောင်ရွက်တာမှာဗုဒ္ဓတော်မြို့နယ်ဘက်ကတရက်ပြင်ကြေးရွာနီး AA ဖွဲ့ကအင်အား50လောက်နဲ့မနေ့8နိုင်ခွဲကနေမွန်လွယ်12နိုင်ထိတိုက်ပွဲဖြစ်ပြီးတော့ AA ဖွဲ့ဆုတ်ခွာသွားတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဗုဒ္ဓတော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးကျော်မင်းထွန်းကတော့ရွာသားတွေကိုစစ်တပ်ကခုံမေးတာဖြစ်နိုင်ကြောင်းပြောပါတယ်
ဖမ်းရတာမဖြစ်နိုင်ပါဘူး။ခေါ်မေးတာလို့ပြတာလို့ပဲဖြစ်တာဖြစ်ပါ။ကျွန်တော်စုံစမ်းကြည့်ခဲ့တယ်ပါ။တို့အရာတင်းအောင်ကျွန်တော်ပြောလို့ရအောင်
။ဒုံတိန်ကျေးရွာကိုပြောင်းရွှေ့ထားတဲ့ဆစ်ဆောင်ရေတွက်ဟာနေရာကျော်ရှိနေပြီလို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာထုတ်ဖောက်ဝင်ရောက်လာတဲ့ရခိုင်လက်နက်ကန်အဖွဲ့ကိုရှင်းလင်းဖို့ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာနိုင်ငံတော်သမ္မတရုံးကနေတပ်မတော်ကိုညွှန်ကြားထားပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမှုပြင်းထန်လာတာပါ။ဒီတော့တွင်မှာပဲတပ်မတော်ရဲ့စစ်ရေးထုတ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေပေါက်ကြားနေတယ်ဆိုပြီးစစ်တွေလေစိတ်မှာတာဝန်ကျခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးစတဲ့လုံဖွဲ့ကတာဝန်ရှိသူတွေကိုစစ်ဆီးနေတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပြီ။ဒါနဲ့ပတ်သက်လို့ VOA ကအသေးစားအတိမပြုတ်နိုင်သေးပါဘူး။ ဒီနေ့ကျွန်တော်တို့ဒီရေသေးတော်မျိုးမင်းငမ်းမိုင်တော့အခုမှရှိတဲ့တာမီတို့လက်ရှိမှာတော့စစ်သွေးမြို့သွင်းတဲ့၄စိတ်မှာလုံချုံကြီး၃မြစ်ထားတယ်လို့စစ်သွေးခြေဆိုင်ဝင်လက်ဖောင်ဒေးရှင်းရဲ့တရိုက်တာခိုင်ကောင်းဆန်ကဝီဝီကိုပြောပါတယ်။
ကျွန်တော်တို့ကြားတော့ကြားတော့ဗောဒါနဲ့တေးရှာတာကတော့စစ်တွေမြို့မှာကိုနိုင်တာဒီလုံချုံရေးတွေကိုရှေးရှာတာတွေတွေ့ရတာဗောနော်ရေးအင်အားတွေအများကြီးတွေ့ရတယ်နောက်ပြီးတော့လေစိတ်တဲမှာဆိုရင်လည်းဒီကမှုအတဲ့တဲင်းထောက်တွေဗောနော်အဲ့လိုမျိုးတွေအများကြီးတွေ့နေရတာဗောစစ်တွေလေစိတ်မှာဆိုရင်လည်းအဲ့လိုမျိုးဒေသခံဌာနကမဟုတ်တဲ့လူတွေလည်းအများကြီးတွေ့နေရတာဗောနော်2020နိုဝင်ဘာလ9ရက်နေ့2019ခုနှစ
ဒီကနေ့ရရှိတဲ့ပြည်သူတွေနဲ့ပေါင်းပြီးတော့နောက်ပိုင်းကာလနဲ့ကံဖွဲ့တွေပေါ့ကြာတမရုံနဲ့အေးဖွဲ့ကြာပိုက်ပွဲတွေဆက်တိုက်ဆုတလို့ဖြစ်ပွားနေပြီပိုက်ပွဲဖြစ်ပွားရသေးတာကနေစစ်ဆောင်ထွက်ပြီးနေရသူဒုက္ခတွေရွေတွေ့ဟာလဲ
6000ဝန်းကျင်တိရှိနေပြီဖြစ်တယ်လို့အဲ့ဒီဒုက္ခတွေတွေအတွက်ကူညီတယ်လဲအရေးပေါ်လိုအပ်နေပါတယ်ခင်ဗျာ မြေဆုပ်ဆယ်စီမံကိန်းပြန်စမယ်မစဘူးဆိုရဲဆုံးဖြတ်ချက်ကိုပြောင်းစုအစိုးရနဲ့တတိုင်းပြည်လုံးကချမှတ်ရမှာဖြစ်တဲ့ဆိုပြီးတော့ကချင်ဒေသမှာဩဇာရှိတဲ့ဘာသာရေးခေါင်းဆောင်တယောက်ကဗီဒီယိုကိုပြောပါတယ်ဒီကိစ္စကိုအစိုးရကပြည့်ပြတ်သားသားဆုံးဖြတ်ဖို့ကချင်လူငယ်တွေကလည်းလှူလာနေကြတာပါပြည်စုံကိုတော့ဗီဒီယိုမြန်မာပိုင်းသတင်းကကိုမှုစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုကမြေဆုပ်ဆယ်စီမံကိန်းပြန်လည်စတင်ရေးနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့အပေါ်ကချင်နိုင်ငံရဲ့ဘာသာရေးနဲ့လူမှုအသင်းဖွဲ့တွေကလက်မခံကြောင်းတုံ့ပြန်တမ်းတွေထွက်ပေါ်လာသလိုဒီစီမံကိန်းနဲ့ပတ်သက်ပြီးပြည့်ပြတ်တတ်တာဆုံးဖြတ်ဖို့ကိုလိုလားနေကြပါတယ်
ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်တန်မတ်နဲ့ပြည်ဆောင်ခဲ့တဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကေဘီစီရဲ့အထွေထွေအတွေ့အကြုံမှာဒေါက်တာကလမ်ဆန်ဆောင်ကစီမံကိန်းပြန်ဆိုင်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်ကျွန်တော်တို့ကချင်လူထုရဲ့အသံကတော့ကျွန်တော်ထင်တာတော့ကြောင်းလဲမှုတော့မရှိဘူးလို့ထင်တာပဲဒါပေမဲ့ဒီနိုင်ငံတော်အစိုးရရဲ့အသံကတော့တိုင်ပင်ခံရဲ့အမြင်မှာလ
မလို့ကျွန်တော်တို့ထောက်ခံနေပြီးစေတန်းပတ်သူဖြစ်စေမြန်မာပြည်ပြည်လုံးရဲ့အပေါ်မှာမူတည်ရဲလို့ကျွန်တော်ပြောပြတယ
်။ကချင်နိုင်ငံရေးပါတီတွေကလည်းထောက်ရရဆိုင်ဖို့သဘောထားရှိကြောင်းနဲ့ကချင်ပြည်နယ်ကစစ်မှုစီမံကိန်းတွေကိုငြိမ်းချမ်းရေးရမှသာဆောင်ရွက်စီလိုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ KDNG ကကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့အထွေထွေတွင်းရင်းမှုကိုစားကြီးကတော့မြစ်ဆုံဆဲရေးကိုနိုင်ငံတော်အစိုးရအနေနဲ့ပြတ်ပြတ်သားသားဆုံးဖြတ်ဖို့လိုလားကြောင်းပြောပါတယ
်။အတိတ်ကတော့နိုင်ငံတော်အုပ်ချုပ်တဲ့ကောင်းဆောင်ဒီနိုင်ငံတော်အစိုးရကအတိတ်ကကြတဲ့ကိုစီတူလူ2အပေါ်မှာဘယ်လိုသဘောထားရှိမယ်ကိုရတိုင်းပြည်အတွက်ကိုနိုင်ငံအတွက်ဘယ်လိုဖြစ်မယ်ဆိုတဲ့အခါပြတ်ပြတ်တတ်တတ်ဆုံးဖြတ်ဖို့အရေးကြီးတာပေါ့အဲ့ဒီပိုင်းတော့တော်တော်အရေးကြီးတယ
်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မြစ်ကြီးနားမြို့ကိုတွားရောက်ဆင်ပါလေမြစ်ဆုံဆဲအရေးနဲ့ပတ်သက်ပြီးတိတိကျကျပြောဆိုတာမရှိခဲ့ကြောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပြည်သူသဘောထားကိုအဓိကဦးစားပေးမယ်လို့ပြောတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိအစိုးရအနေနဲ့မြစ်ဆုံအရေးပေါ်ကြက်ပြတ်သားသားမကင်ကြွယ်တဲ့အခြေအနေပေါ်နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုတုံးသက်ထားပါတယ်
။ဟောရခိုင်အရေးအပါဝင်ပေါ်လေနိုင်ငံတကာရဲ့ဖိအားပေးမှုတွေအမြင့်တက်လာနေတဲ့အနေအထားရှိတဲ့အခါကျတော့တော့ဒီကုလသမဂ္ဂမာယောကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအရေးယူခံရနိုင်တဲ့အခြေအနေတွေကလည်းပဲဖြစ်မလာဘူးလို့ပြောဖို့ခက်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာရှိတဲ့ veto အာဏာကိုလည်းပဲအားကိုးနေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒီအခြေအနေတွေအချို့လည်းပဲတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေအပေါ်မှာနောက်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေရဲ့ဒီတွန်းတွန်းတိုက်တိုက်ရှေ့တိုးလာတဲ့အပေါ်မှာတံပြန်နိုင်စွမ်းပေါ့လေညှို့နေတာလို့အဲ့ဒီလိုသုံးသပ်ပါတယ်
မြေဆုံဆယ်စီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်တွေးကြုံရနိုင်တဲ့အခက်အခဲတွေကိုဒေါက်တာရွှေမျိုးသိန်းကအခုလိုပြောပါတယ
်။ဒါဟာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကောပါတီအတွက်ကောဒါနိုင်ငံရေးအရစူဆိုက်တစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒါစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီအပြောင်းလဲအတွက်လည်းပဲကြီးမားတဲ့ဟိုအနှုတ်လက္ခဏာပြတဲ့တက်ရောက်မှုမျိုးဖြစ်လာနိုင်တယ်လို့မြင်ပါတယ်ဗျ
ညစုံစဲစီမံကိန်းကို2009နှစ်က စတင်အကောင်အထည်ဖော်ခဲ့ပြီးပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2018ခုနှစ်မှာသမ္မတဦးသိန်းစင်ကသူ့အစိုးရတက်တန်းတွင်ရက်ဆိုင်ထားကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်လည်စတင်ဖို့ကြိုးစားတာတွေရှိနေပြီးဒီစီမံကိန်းကိုအပြီးရက်ဆိုင်မယ်ဆိုရင်မြန်မာနိုင်ငံဘက်ကအမေရိကန်ဒေါ်လာ1000ရာဘီလီယံရာမယ ကိုတင်ဆက်ပေးကြပါသေးတယ်အဆူရှေယာစည်းကွက်မှာမတိမငြိဖြစ်နေရအပြင်အမေရိကန်ကနာမည်ကြီးမေးစီးစ်ကုန်တိုက်ကြီးအပါအဝင်လက်လျင်အရောင်းလုပ်ငန်းကြီးတွေရဲ့ရောင်းအားကျစနစ်ပြီးမဲ့လဲကုန်သွယ်ရေးနဲ့ဗန်ဒိုင်းဆိုင်ရာတာဝန်ရှိသူတွေကတော့အမေရိကန်စီးပွားရေးဆက်လက်ပြီးတော့ခိုင်မာနေဦးမယ်လို့ပြောဆိုနေကြပါတယ်မေကန်စီဝါရီကနောက်နှစ်ပေါင်းကြာတဲ့အထိတိုးတက်ခိုင်မာမယ်လို့ဘာကြောင့်ခန့်မှန်းကြတယ်လဲဆိုတာကိုတော့ view တင်းတောက် slash ဟုတ်ရဲ့တင်းကိုအခြေခံပြီးတော့ message မြန်မာကပြပြပေးပါလိမ့်မယ
်အမေရိကန်ကနာမည်ကျော် Macy's ကုန်တိုက်ကြီးက2018ခုနှစ်အတွက်ကြိုတင်ခန့်မှန်းထားတာထက်ကိုအယောက်ကျဆင်းတယ်လို့ဒီဇင်ဘာလ10ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်ကျေးဇူးတော်နေ့တိုင်းမေးစီးစ်ကုန်တိုက်ကြီးကလုပ်တဲ့လေမှုတ်ရုပ်ကြီးတွေအလှပြပွဲကစီကားခဲ့ပေမဲ့ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်ကာလအကြောင်းကအရင်မှန်းထားတာထက်နည်းတယ်လို့ထုတ်ပြန်ခဲ့တာပါဒီသတင်းကြောင့်မေးစီးစ်အပါအဝင်လက်လီအယောင်လုပ်ငန်းအစုရှယ်ယာဈေးတွေပြီးခဲ့တဲ့ကြာသပတေးနေ့က18ရာခိုင်နှုန်းလောက်ကျဆင်းသွားခဲ့ပါတယ်အမေရိကန်ရဲ့နာမည်ကျော်နောက်ထပ်ကုန်တိုက်ကြီးတစ်ခုဖြစ်တဲ့ CS ကလည်းသူ့ရဲ့ဆိုင်တွေကိုဆက်လက်ဖွင့်နိုင်ဖို့စ조사နေရချိန်မှာမေးစီးစ်ရဲ့အယောင်သတင်းထွက်လာခဲ့တာပါအလားတူအမေရိကန်လေကြောင်းလိုင်း AA ကလည်းဝင်ငွေကြိုတင်ခန့်မှန်းထားတာထက်နည်းတယ်လို့ပြောကြားခဲ့ပါတယ်။တချို့လက်လီလုပ်ငန်းတွေကတော့ပွဲတော်ကာလမှာအွန်လိုင်းကနေအကြောင်းတော်တော်လေးကောင်းခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့တရုတ်ချားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလက်လီလုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်တယ်လို့အဝိအထည်နဲ့အသုံးဆောင်ပစ္စည်းရောင်းတဲ့ American Apparel Company တာဝန်ရှိသူကပြောပါတယ်
။ We didn't have this tariff situation hanging over our heads and uncertainty as to what earnings were going to be. Forget about sales. Where are you going?
ကဲလို့တွင်းကုန်ခွန်ကိစ္စကျွန်တော်တို့စိတ်ပူနေကြမလို့ဘူး။ရောင်းကိုမေးထားလိုက်အောင်ဝင်ငွေကိုပဲကြည့်ဝင်ငွေဘလောက်ဖြစ်မလဲ။ရေးရရခံမှန်းလို့မရနိုင်တဲ့အခြေအနေမဟုတ်ဘူးဆိုရင်ဈေးကွက်အနေထားကတမျိုးဖြစ်မှာပါ။
အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပါဝဲကတော့ကမ္ဘာစီးပွားရေးနဲ့တရုတ်နဲ့ကုန်သွယ်ကိုညှိနှိုင်းမှုကိစ္စအပေါ်ဆွေးနွေးမှုတွေကြောင့်အစုရှယ်ယာဈေးကွက်မှာမတိမငြိမ်ဖြစ်နေပေမဲ့နောက်ဆုံးကိန်းဂဏန်းတွေအရအမေရိကန်စီးပွားရေးဆက်ပြီးတော့တိုးတက်နေအောင်မယ်လို့ပြောကြားခဲ့ပါတယ်
။ There's good momentum going into this year. The principal worry I would have is really global growth. If you look at Asia, look at Europe, you're seeing slowing.
ဒီနေ့အမေရိကန်စီးပွားရေးအရှိန်ကောင်းပါတယ်။ကမ္ဘာစီးပွားရေးတိုးတက်မှုကိုပဲကျွန်တော်အဓိကစိုးရိမ်တာပါ။အဆက်ကိုကြည့်မလား၊ဥရောပကိုကြည့်မလား။တိုးတက်မှုနှုန်းနည်းနေရတွေ့ရပါတယ်။ဘေးကွန်းပေးစရာကအဲ့ဒါကအမေရိကန်စီးပွားရေးပေါ်ဘလောက်တက်ရောက်မှုရှိမလဲဆိုတာပါ။ကမ္ဘာစီးပွားရေးနဲ့ကမ္ဘာဗန္ဒာရေးဈေးကွက်ကတသားတည်းချိတ်ဆက်နေတာပါ။အဲ့ဒီအကျိုးဆက်တွေကိုတော့ကျွန်တော်တို့ခံရမှာပါ။
2019ခုနှစ်အတွက်အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့အလားအလာကိုအဓိကပြောတဲ့မိန့်ခွန်းမှာအမေရိကန်ကုန်သွယ်ရေးများအသင်းဥက္ကဋ္ဌကလည်းအမေရိကန်စီးပွားရေးကျဆင်းနေတယ်ဆိုတဲ့ပြောကြားမှုတွေကိုပယ်ချခဲ့ပါတယ
် Even with all of the challenges in Washington, uncertainties in the world and fluctuations in the markets, strong economic conditions
စီးပွားရေးကျဆင်းရောက်နေပြီလို့ပြောနေကြသူတချို့ရှိပါတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေကစီးပွားရေးကျဆင်းနေတယ်လို့ပြောလို့မရပါဘူးဝါရှင်တန်နိုင်ငံရဲ့လောကမှာစိန်ခေါ်မှုတွေရှိနေတဲ့ကမ္ဘာကြီးမှာမရေရာမှုတွေဖြစ်နေတဲ့ဈေးကွက်မှာအတဲကြများနေတဲ့ဆိုပေမဲ့အမေရိကန်စီးပွားရေးကငြင်းတိုင်တဲ့အနာဂတ်အထိခိုင်မာတည်ငြိမ်နေမယ်လို့ခန့်မှန်းနိုင်ပါတယ
်။တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ခွန်တိုးကောက်မဲ့ပြဿနာကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့တော့သူကအတိအမှတ်ပြုပါတယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာဥပဒေတွေကိုတရုတ်ကလိုက်နာအောင်လို့အမေရိကန်အစိုးရအနေနဲ့မဟာမိတ်တွေနဲ့ပေါင်းပြီးဖိအားပေးဖို့လဲအမေရိကန်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌကတောင်းဆိုပါတယ်ရှင်
။ဖက်ဆူမြတ်မွန်တင်ပြပို့ထားပါ FIFA ကလည်းတင်းလာတဲ့ညပိုင်းစီးရီးတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ခုလိုထုတ်လွှင့်နေတဲ့ Radio စီးရီးတွေပါဝင်ရုပ်မြင်သံကြားစီးရီးတွေကို FIFA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.fifanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖတ်ယူနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို7.19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ14ရက်တင်းစာနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရေးထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ19 kHz 15453လိုင်းဒိုမီတာ25 kHz 11803နဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့ည10:00နာရီအထိတိုင်းရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ည10:00နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်တယ်မှာဆိုရင်တော့
အဲ့တော့အလုပ်ညအားလုံးဟာကျွန်တော်တို့ဒီကတော့အနုပညာဆိုသွားတဲ့ပန်းနိုင်ပဲဖြစ်ပါတယ်။အဲ့ဒီနေရာမှာကျွန်တော်တို့ကဟိုလွတ်လပ်စွာဝင်ဆောင်ခွင့်ရှိပါတယ်။ဒီဟာတော့ကျွန်တော်ရှိပါတယ်။ယုံကြည်စွာကွဲလွဲခွင့်ရှိပါတယ်
။ရေကုန်မြို့ပကြီးအနုပညာတက္ကသိုလ်ကပကြီးပမောက်ခဦးမြတ်ထွန်းအောင်ကသူယုံကြည်အောင်ပြောပြသွားတာကိုမကြားခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါရေးပြောသနာစီစဉ်စာတွေကိုလည်းနားဆင်ကြမှာပါ။အခုရေဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။တိုင်းငင်ကြတိုင်းရရင်းနှီးမြုပ်နှံမှုတွေမြန်မာနိုင်ငံကိုမျှော်လင့်ထားသလောက်ရောက်မလာတာအပြင်အစိုးရရဲ့ငွေကြေးနဲ့စီးပွားရေးဆိုင်ရာ policy တွေကအားနည်းချက်တွေရှိနေတဲ့အကြောင်းစီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ထောက်ကြားတင်မောင်းတန်းကပြောဆိုလိုက်ပါတယ်။လက်ရှိမှာအစိုးရကငွေကြေးဆိုင်ရာဘလုံးငွေကြေးဆိုင်ရာမူဝါဒတွေကိုအကောင့်ထည့်ဖော်နေပါတယ်လေ။ဖေကဏ္ဍတွေမှာအားနည်းချက်တွေရှိနေတယ်ဆိုတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်ကိုစောဝင်းလိုက်ကတင်ဆက်ထားပါတယ်ရှင်။
အမေဒီအစိုးရအုပ်ချုပ်လာတဲ့နနစ်ကြော်ကြာကာလအတွင်းတိုင်းပြည်စီးပွားရေးဟာမျှော်လင့်ထားသလောက်တိုးတက်မလာတဲ့အပေါ်အာမလို့အာမရပြောဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့ချိန်ထဲမှာပဲနိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှု FDI နေခမန်းထားသလောက်ရောက်မလာတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းပြည်တွင်းရောပြည်ပမှာပါထွက်ပေါ်နေတာပါအစိုးရအနေနဲ့ရခိုင်ပြည်ပခန့်အပါအဝင်ပြည်တွင်းနိုင်ငံရေးအရှုပ်ထွေးတွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုတွေထင်ထားသလောက်ရောက်မလာသလိုစီးပွားရေးစီမံကိန်းတွေဟာလည်းအဲ့ဒီအကြောင်းအချက်တွေကြောင့်မျောလင့်ထားသလောက်ခရီးမပေါက်ဖဲဖြစ်နေတယ်လို့လက်ရှိ NLD အစိုးရကိုထောက်ခံသူတွေဘက်ကပြောဆိုမှုတွေလည်းရှိပါတယ်စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကတော့လက်ရှိမှာအစိုးရကဗေကန္ဓတွေကိုအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာကိုအခုလို့စပြောပြပါတယ
်စီးပွားရေးကပြောမယ်ဆိုလို့ရှိရင်တော့ပထမတစ်ချက်ကလက်ရှိအစိုးရရဲ့အာရုံစိုက်လှုပ်နေတာကမက်ခရိုစီးပွားရေးတည်ရေးမျိုးနော်အဲမက်ခရိုစီးပွားရေးတည်ငြိမ်မှုလို့ပြောတဲ့အခါမှာဘာတွေအဓိကကျလာလဲဆိုတော့အကျိုးလုံးရယ်နောက်တစ်ခါကျွန်တော်တို့ဒီဟိုငွေဖောင်းပွားမှုလုံးပေါ့နော် inflation rate ငွေဖောင်းပွားမှုလုံးရယ်နောက်အခါကျွန်တော်တို့ exchange rate လို့ပြောတဲ့ဒီလည်းလည်းငွေကြေးတွေကငါပြောလာတယ်ပေါ့နော်ဆိုတဲ့အခါကျတော့နံပါတ်1ကမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒါတွေကိုစောင့်ကြထိန်းချောင်းမှု monitor လုပ်ဖို့ဆိုတဲ့ institution ကဘိုးဘာမှမရှိဘူးဒါပေမဲ့ဘိုးဘာကဒီ2018ညစာမိုင်းမှာအဲ့ဒါတွေကိုလုပ်မယ်လို့သူကြေညာထားခဲ့တယ်အဲ့တော့စတော့လည်းလုပ်နေပြီလို့ကျွန်တော်ယူဆတယ်ဒါပေမဲ့အဲ့ဒီလို institution တွေကတည်ထောင်မှုဆိုတာကချောဆောင်ယူလို့တယ်ပညာလို့တယ်ညပိုင်းဆိုင်ရာလို့တယ်အဲ့ဒါတွေကဖြစ်ချင်းနိုင်ငံထူထောင်လို့ရတဲ့ကိစ္စမျိုးဒါပေမဲ့စနေတဲ့လမ်းကြောင်းပေါ်တော့ရောက်နေပြီလို့ထင်တယ်ဒါကအရင်ဆုံးကမရှိခဲ့တဲ့ကိစ္စကိုဆက်ခံရတာ။နောက်တစ်ခါဒုတိယကကျွန်တော်တို့ကဒီ macro CYP ရင်းကိုတွားပြီဆိုတဲ့ခါကြတော့အတမတဲ့ရေပေါ်မှာမြန်မာတခုကိုကြောက်ဖို့တွေ့သူကလက်ပတ်မြေကိုပြန်ရုပ်သိမ်းလိုက်ရတာရှိတယ်။ဒါကြောင့်မို့ငွေချက်သွားတယ်ပေါ့ဗျာ။ဒီပေါ်ရေလောကမှာဖြစ်တာ။ငွေချက်သွားတဲ့အတွက်ကြောင့်အကြောင်းဝယ်တွေဟာအရင်လိုတော့မထွက်တော့ဘူးပေါ့။အဲ့တော့ဒီကိစ္စထဲမှာပဲရေပေါ်မှာမြန်မာကိုမထိနိုင်ဘူးဆိုလို့ရှိရင်အတူတူကိုလည်းမချနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကကဘာနဲ့တည်ဆိုင်နိုင်ဖို့သွားဖို့ခက်တယ်။အဲ့တော့ရေရှည်အားဖြင့်ဆိုလို့ရှိရင်အဲ့ဒါတွေကိုချဖို့ကြိုးစားတဲ့အတွက်ကြောင့်မို့လို့ငွေတွေကိုပြန်ရုပ်ရတဲ့အတွက်ကြောင့်မို့ဖြစ်တာပေါ့နော်။
မြန်မာနိုင်ငံလိုအာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရပြီးအဖက်ဖက်ကချွတ်ချုံကြနေတဲ့တိုင်းပြည်မျိုးအတွက်စီးပွားရေးမူဝါဒတွေဟာအမတန်အရေးကြီးကြောင်းလဲဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပါတယ်
။ဒါပေမဲ့ဒါနဲ့ပိုပြီးအရေးကြီးတာကစီးပွားရေးဆိုင်ရာမူဝါဒအပိုင်းပေါ့နော်။မူဝါဒအပိုင်းဒီမှာအားနည်းချက်တွေရှိနေတယ်ဆိုတာကဘယ်နေရာမှာပြလဲဆိုရင်ဥပမာအားဖြင့်စက်မှုဝန်ကြီးဌာနကအဲ SME အခုကိုတ
ိတ်ခံအောင်ရှိမယ်ဆိုတဲ့မူဝါဒမျိုးပေါ့အမှန်တော့အဲ့ဒါမူဝါဒကိုမဟုတ်ဘူးပေါ့ဒါအဲ့ဒါလည်းလွယ်လွန်းတယ်အဲ့တော့စီးပွားရေးနဲ့ဆက်သက်ပြီးစဉ်းစားမှာကဘာလဲဆိုလို့ရှိရင်အမှအားဖြင့်ခင်ဗျားဒီနော်တစ်ခုလုံးရဲ့တိုင်းပြည်ရဲ့စီးပွားရေးဆိုတာငွေငွေငွေတက်ပေါ့နော်အိမ်တော်စုတစုလို့ပဲမကျွန်တော်တို့ထက်တာများနေတယ်ဝင်တာနည်းနေတယ် export တာမရှိဘူး import တာများနေတယ်တတိယ import ကိုသင်္ကန်းနဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့ဆက်ပြုလုပ်ငန်းတွေအရင်ဆုံးတောင်းပေးပြီးလုပ်မယ်ဆိုတဲ့လူဝါဒမျိုးကျွန်တော်ဖြစ်စေခြင်းတယ်ဘယ်ပစ္စည်းတွေကကျွန်တော်တို့ရဲ့ budget ကျွန်တော်တို့ရဲ့ထွက်ငွေကိုများနေစေတာလေ
အဖက်ဖက်ကတိုးတက်ဖွံ့ဖြိုးဖို့လှုပ်ဆောင်မှုဟာအရေးကြီးပေမဲ့ twin ကုန်များပြီးexport ပြပပုတ်ကုန်အားနည်းတဲ့မြန်မာနိုင်ငံအတွက်အဲ့ဒီပြပပုတ်ကုန်တိုးတက်လာအောင်လှုပ်ဆောင်တဲ့အချက်တွေကိုလည်းဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါတယ်
။အမကျွန်တော်တို့ရဲ့ဈေးကွက်ကိုကျွန်တော်တို့ဒီဥရောပချက်တယ်ဥရောပလိုချင်တဲ့စံချိန်စံနှုန်းတွေနဲ့မီးတဲ့ဖုန်းပေါ်ဖုန်းကြီးဖြစ်လာအောင်ကျွန်တော်တို့အလုပ်ပေးဖို့လိုအပ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ခုတဲ့ agriculture practice ကြီးနော်ဖုန်းပေါ်ဖုန်းကြီးကောင်းနေဒီတမျိုးနဲ့ကိုတရွာဖြစ်အောင်လုပ်ရမယ်ဆိုတဲ့ဘူဝါဒအင်မတန်လွယ်လွန်းတယ်။ဘူဝါဒစဉ်းစားဖို့ကိုမဟုတ်ဘူး။သို့သော်ဒါကဒီကတော့စေမနာကထုံးလုပ်ပုံတွေနဲ့ဆက်ဆက်နေလို့လို့တယ်။အကြိမ်နဲ့မှာပဲဥမာအဖြစ်ကျိလက်ခုပြောထုတ်တဲ့ဒီဝါရဆိုရင်ကော်ပြီးငါခုနပြောတဲ့ production line ကြီးတစ်ခုလုံးနဲ့ပေါ့ထုံးလုပ်မှု line ကြီးတစ်ခုလုံးကိုအထောက်ပံ့ပြီးတဲ့ကျိလက်ဒေသတွေမှာလမ်းကိုစဖောက်လိုက်ဒါကပို့ပြီးတော့စီးပွားရေးသဘောနဲ့ပို့ဆောင်တဲ့ရင်းနှီးမြှုပ်နှံမှုသဘောနဲ့ပို့ပြီးတက်ရောက်မှုရှိတယ်။ budget စဉ်းစားဖို့နေမှာလေပေါ့။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တောင်းဆိုတဲ့နေရာအမတ်တရားတောင်းဆိုအားကောင်းတဲ့အမတ်တရားမှာပဲလမ်းကတော့ဖောက်ပြီးနေအဲ့ဒီကထုံးလုပ်မှုနဲ့ကျွန်တော်တို့ကမဆက်ဆက်နိုင်ဘူး။ပတ်စံကတော့သုံးနိုင်တိတ်တရားချင်းတူတာပဲနဲ့ပြန်ပြီးတိတ်တရားကရင်းနှီးလိုက်တာပြန်ဖော်နိုင်တဲ့ပတ်စံရနိုင်တဲ့ပတ်စံမှကြာမတူတော့ဘူး။ဆိုတော့စီးပွားရေးကိုအခြေခံစဉ်းစားတဲ့ထုံးလုပ်မှုထုတ်ကုန်ပို့ကုန်တွေပေါ်မှာအခြေခံစဉ်းစားတဲ့ integrated approach တစ်ခုလုံးဘာအားလုံးဆိုတာဌာနတွေက define လုပ်တဲ့ဟာမျိုးတစ်ခုလုံးကကျွန်တော်တို့မတွေ့ရသေးဘူး။နော်အဲ့ဒီလိုဖြစ်လာမှပဲဘယ်ပုံပုံနဲ့ဘယ်ထုတ်လုပ်မှုပေါ်မှာမူတည်ပြီးကျွန်တော်တို့ကဘယ်ကိလေသာမျိုးဝါဒနဲ့ဆင်းမှုပါတဲ့မျိုးဝါဒတွေကိုစိတ်ထိတ်ထက်သွားမှကျွန်တော်တို့ကအဲ့လိုလုပ်လို့ရတယ်အဲ့ဒါဒီစိုက်ပျက်တဲ့အပေါ်လုံးကိုတူကြည်စွာဆက်ဆံလို့တော့မရနိုင်ဘူးဒေသတွေကိုတူကြည်စွာဆက်ဆံလို့လည်းမရနိုင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ဒီတချို့ဒေသတွေစီးပွားရေးဆက်ဆံမှုတွေစီးပွားရေးမူဝါဒတွေစဉ်းစားတဲ့အခါမှာကျန်တဲ့သုံးသပ်ဖို့ဒီမှာဒါကလည်းစဉ်းစားကြရပါတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိတည်ရှိနေတဲ့စနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးကသဘောတူထားတဲ့အချက်ပါအစိုးရစနစ်ပြောင်းလဲဖို့လိုအပ်တယ်နဲ့ပတ်သက်လို့ဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပြပါတယ
်ကျွန်တော်တို့ရဲ့ဘီရိုကရေစီကြီးတစ်ခုလုံးကဝန်ကြီးခိုင်းတာကိုလုပ်မယ်ဆိုတဲ့ဘီရိုကရေစီကြီးအောက်မှာပဲရှိနေသေးတယ်အဲ့ဒီအရွယ်ကြီးတစ်ခုလုံးကိုကျွန်တော်ကမညွှန်နိုင်ဘူးနော်အဲ့ဒီအတွက်ကြောင့်မို့လို့တက်တဲ့ unit တွေကဒါကြောင့်မို့ policy unit တွေဆိုတာကအဲ့ဒီလိုဟာတွေကိုစဉ်းစားပြီးတော့ silent method ကြီးစုပြီးပြုပြင်နေတဲ့level ဘူးဒီလိုမှရှိတဲ့ဌာနချုပ်ကလောက်ရမှာဖြစ်တယ်အဲ့ဒါသူတို့အလုပ်တွေဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့သူတို့ဒီဒီနေ့တိုင်းအောက်မှာရှိတဲ့ဆင်းလောက်ကနေမှစီမံခန့်ခွဲတဲ့ကိစ္စတွေဘဝကြီးတွေသုံးရတဲ့ချားတဲ့ဟာမျိုးဖြစ်နေတဲ့အတွက်ကြောင့်သူတို့အလုပ်ကိုသူတို့မလုပ်ဘဲနဲ့အောက်ခြေအလုပ်မဲ့အလုပ်ကိုပဲဘဝကိုင်လုပ်နေတဲ့နေတဲ့ဟာကနေမထွက်နိုင်ကြတာဖြစ်နေပြဿနာကအဲ့ဒီထဲမှာရှိတယ်ဒါကြောင့်မို့နော်ဘယ်လဲသူရပဲတက်လာတက်လာအဲ့ဒါတွေမရှိလို့ရှိရင်ကျွန်တော်တို့အရွက်ကြီးနေလိမ့်မယ်နော်အဲ့ဒါဒီအစိုးရပေါ်မှာဒီတက်လာတဲ့နိုင်ငံရေးအဖြစ်အစိုးရပေါ်မှာဒါသွားပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဝိမာန်နေတာနဲ့လည်းမလုံလောက်ဘူးဒါကစနစ်ဆိုင်ရာတက်တနာဖြစ်တဲ့ institution ဆိုင်ရာတက်တနာဖြစ်တယ
်ခုဆိုလိုက်လည်းဆက်ပြီးထားတဲ့ဘက်စင်စီးပွားရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ဒေါက်တာရှင်ညာရှင်ခုထာမှာတော့အင်္ဂါနေ့ညတိုင်းလီလိုက်စီစဉ်မှာဖာရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ရအောင်ပ
ါဘရရှိမခင်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမကြီးဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကကချင်ပြည်နယ်ကိုတွားရောက်ခဲ့ရမှာကချင်နိုင်ငံ၏လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ခုနှစ်ကြာဆိုင်ရထားတဲ့မြေဆုံစီမံကိန်းပြန်ဆဖို့တကြောပြန်တိုက်တွန်းပြောဆိုတာမျိုးတွေရှိလာပါတယ်NDI အစိုးရအနေနဲ့ကမြစ်ဆုံစီမံကိန်းကိုတေချာလေ့လာပြီးတော့အသေးစိတ်ထုတ်ပြန်မယ်လို့ဆိုပေမဲ့အခုချိန်အထိအစိုးရရဲ့ပြတ်သားတဲ့သဘောထားကတော့ထွက်မလာသေးပါဘူး။ဒါကြောင့်မို့လို့ဒါမဲ့အင်ကာနေ့ daily life စီစဉ်မှာတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ပြန်ဆတဲ့မသိကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ daily life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အမည်ကိုယ့်ရဲ့မိကုန်ကိုဆန်တဲ့ဖြစ်စီတာဖိုင်တဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-8-2-5-5-5လေးဖြစ်ပါတယ်။ email address က burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့ connection တွေကိုကျေးဇူးပါတယ်ခင်ဗျာ။
တော်သားရှင်နေနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းကြမေးမြန်းကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့အတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လက်ဖြင့်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမဲ့ VOA မနက်ခင်းစီစဉ်တွေကတော့လိုင်းတိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတစ်ခါမှာတော့ဘလော့ဂါရဲ့ပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီပြည်ရပိုင်းစမ်းသစ်တီထွင်မှုတွေကိုထုတ်ပွဲထုတ်ပြတာတဲ့ CES Electronic ကုန်စည်ပြပွဲကြီးပါမိတ်ဆက်သွားခဲ့ကြတဲ့ပစ္စည်းသစ်တွေထဲမှာဈေးကွက်ထဲကိုမကြခင်ရောက်လာတော့မဲ့တင်ထားလို့လိတ်ပြီးတော့တင်ထားလို့ရတဲ့ TV နဲ့ခောက်ချိုးချိုးနိုင်တဲ့ smartphone တွေအကြောင်း Messenger မှာ blogger ရဲ့ပြောသမျှစီစဉ်မှာပြောပြပေးပါလိမ့်မယ်
ကျေတော့ပစ္စည်းစမ်းတွေထွင်းနေကြတဲ့သူတွေကိုတကယ်ချီးကျူးတဲ့ကိုသားညုံကြီးဘလို့မှအတွင်းထားတဲ့ပစ္စည်းမျိုးတွေထွင်းထားကြတာမှအမျိုးဆုံးလို့
Las Vegas မှာပြီးခဲ့တဲ့တပတ်ကလုတ်သွားတဲ့ CS Electronic ပစ္စည်းကုန်စည်ပြပွဲကြီးမှာတွေ့ရတာတွေကိုပြောနေတာလားမဆီမမော
ဟုတ်တယ်လေမွေးကင်းစကလေးတွေကိုချော့သိပ်ပေးတဲ့ဆက်ကဆပြီးတော့ကိုယ့်ရဲ့ကျန်းမာရေးအခြေအနေကိုနေ့တတူကစောင့်ကြည့်နေပေးမဲ့ဆက်ရုပ်ကနေပြီးတော့ရင်တိုက်မှုမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုရဲကားအထိအမျိုးဆုံးနေတာပဲ
တောင်ဆင်းတောင်တက်ကျန်းတန်းတန်းခက်ခက်ခဲနေရာတွေမှာကြော်ခွတောင်တက်ရသလိုတွောင်းနိုင်မဲ့ကားမျိုးလဲပါသေးတယ်လေးဗျခြေရောက်တူလိုမျိုးအကွေးဆန့်လုံနိုင်တဲ့ဆေးရုပ်ခြေရောက်တွေမှာဘိန်းတက်ပြီးထားတဲ့မော်တော်ကားကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းမျိုးတွေမှာသုံးဖို့ရည်ရွယ်တယ်လို့ထွင်ထားတဲ့တောင်ကိုရီးယားက Hyundai ကုမ္ပဏီကပြောပြီးတော့မိတ်ဆက်သွားတယ်မဟုတ်လားဗျ
ကိုတီထွင်ထားတဲ့ပစ္စည်းဘလောက်စမ်းတယ်ဘလောက်ရှည်ပြေးတယ်ဆိုတာကိုအပြိုင်မိတ်ဆက်ကြတဲ့ CES ပြပွဲကြီးမှာလာပြကြတာကတော့တစ်နှစ်ထက်တစ်နှစ်ဆန်းပြင်းဆန်းရဲမယ်ရှင်လူပြောများနေတဲ့ရင်းလိမ့်လိုမျိုး TV ရောတွေ့ပြီးပြီလား
LG ကုမ္ပဏီကလုပ်တဲ့ TV လားဗျ65လက်မ TV လေမချိတဲ့အချိန်ဆိုရင်ဒီပါလာပြီးသားခက်ရှိရှိ4000တက်တူဘုံတွေကိုအလိုလိုလိတ်ပြီးတော့ပြန်ထည့်သိမ်းထားနိုင်တဲ့ TV မဟုတ်လို့ TV ကိုဘယ်နှမှာထားမလဲဆိုတာသိစဉ်းစားနေကြမလို့တော့လို့ကျွန်တော်ကတော့သဘောကျတယ်ဗျ
So this is our exciting new OLED TV R series. It's the first large screen rollable television set. 65 inch 4K.
ခလုံးနဲ့လိုက်တာနဲ့65လက်မ 4K TV ကြီးကလိတ်သိမ်းထားတဲ့အဲ့ဒီပုံတွေကနေပြန်ထွက်လာတဲ့ဆိုတာကို LG Electronics Company တာဝန်ရှိသူတယောက်ကမိတ်ဆက်ရှင်းပြနေတာပါ။အပြောင်းလဲကြီးပြောင်းလဲသွားတဲ့ TV design လို့တော့မှသူကပြောတယ်ရှင်။ကျွန်တော်သဘောကျတာတော့ဒီ TV ကိုလိတ်သိမ်းပေးထားတဲ့တပ်တူပုံတစ်ခါတည်းပါပြီးသားမို့ TV တင်စရာစပွဲတို့ဆင်းလို့လည်းမလိုတော့ဘူး။နောက် TV မျက်နှာပြင်ကပုံမှန် TV ဖန်သားပြင်တွေလိုမျိုးမဟုတ်ဘူး။ဆက်ကူလိတ်လို့လိတ်လို့ရတဲ့ OLED screen display မျိုး OLED TV R လို့နာမည်တက်ထားတယ်။ R ဆိုတာကတော့ rollable လိတ်လို့ရတယ်ဆိုတာကိုပြောတာတဲ့
။လိတ်လို့ရနိုင်တဲ့ TV မျက်နှာပြင်တွေကွန်ပျူတာမျက်နှာပြင်တွေပေါ်လာမယ်ဆိုတာအရင်တည်းကတော့ကြိုးပြောနေကြပြီးသား။ဒီတောင်ကိုရီးယားက LG ကုမ္ပဏီကတော့အရင်ဆုံးလက်တွေ့ထုတ်လိုက်တာပဲဗျ။ဒါပေမဲ့ဈေးဘလောက်နဲ့ရောင်းမလဲဆိုတာကတော့မတက်မတ်ရသေးဘူးလို့ LG ကပြောပါတယ်။ဒီနှစ် CES မှာ LG ပွဲထုတ်မိတ်ဆက်တာဒီလိတ်လို့ရတဲ့ TV မျက်နှာပြင်တစ်ခုတည်းမဟုတ်သေးဘူးမဆီမမွေ။အကြီးအောင် twin pop မြင်နိုင်တဲ့ TV screen ကိုလည်းပြခဲ့သေးရဲ့ဗျ
။ It's actually a transparent OLED display where the transparency is up to 40% and you can look right through the display.
ရိုးရိုးဆိုရင်တော့ပုံတွေပြနိုင်တဲ့ OLED TV မျက်နှာပြင်ပဲ။ခလုံးနှိပ်လိုက်တော့မှအဲ့ဒီမျက်နှာပြင်ကအချီအောင်ဖြစ်သွားပြီးတော့အနောက်မှာရှိနေတဲ့ပစ္စည်းတွေကိုထွင်းဖောက်ပြီးတော့မြင်ရတာ40ရာခိုင်နှုန်းလောက်ကြီးသွားတာမို့ screen ရဲ့အနောက်ဘက်မှာထားထားတဲ့ပစ္စည်းတွေကိုကောင်းကောင်းကိုမြင်ရနိုင်တယ်လေ
အခုလိုလိတ်လို့ရတဲ့ TV မျက်နှာပြင်တို့ဒီဖောက်ထွင်းမြင်နိုင်တဲ့ TV မျက်နှာပြင်တို့ပဲမဟုတ်သေးဘူးဗျခောက်လို့ရတဲ့ဖုန်းမျိုးလဲ CS မှာပြသွားသေးတယ်ခောက်ချိုးချိုးလို့ရတဲ့ smartphone မျိုးထွင်းနေတယ်လို့ Samsung ကုမ္ပဏီက2018ဇူလိုင်လကလေးကကြေညာထားတာ
လက်ဦးမှုယူပြီးတော့ဖုန်းကိုအရင်မိတ်ဆက်ခဲ့တာကတော့ American အခြေစိုက် Royal ဆိုတဲ့တရုတ်ကုမ္ပဏီလေ Flex ပိုင်းလို့နာမည်ပေးထားတဲ့ခောက်ချိုးချိုးလို့ရတဲ့ smartphone ကိုဒီနှစ် CES ပွဲမှာပွဲထုတ်ပြခဲ့တယ်လေ
So get two smartphones here. We have dual SIM cards. All right. Dual SIM cards.
ပြန်လိုက်လို့ရှိရင်ဒီ tablet computer လေးလိုမျိုးဖြစ်သွားပြီးတော့သုံးနိုင်တဲ့ smartphone မှာ sim card ထည့်လို့ရတဲ့နေရာနှစ်ခုပါပါတယ်။အဲဒါကြောင့်မို့လို့ခောက်ချိုးချိုးထားလို့ရှိရင်မျက်နှာပြင်တစ်ဖက်တစ်ချက်ကဖုန်းတွေဖြစ်သွားလို့ဖုန်းတစ်ခုပူးထားတယ်လို့မျိုးဖြစ်နေတယ်လေ။နည်းနည်းလေးထူတယ်။နောက်အရန်ကြီးမသေးလာပေမဲ့ဘောင်းမြိတ်ထဲထည့်နိုင်တဲ့အရွယ်ဆိုတော့အရန်ကြီးတယ်လို့လည်းပြောလို့မရဘူး
။ခောက်ချိုးတစ်ဖက်စီရဲ့ download ရှိက 9.8 လက်မရှိတယ်ဗျ။ Android စနစ်သုံး smartphone မျိုးပါ။စင်ကနှစ်ခုနဲ့ဖုန်းနှလုံးလိုသုံးနိုင်တယ်ဆိုပေမဲ့တစ်ချိန်မှာတစ်လုံးကိုပဲသုံးနိုင်မှာပြောချင်တာကဖုန်းကိုကင်ထားရင်ကိုယ့်ဘက်မျက်နှာမူနေတဲ့ဘက်ချမ်းကပဲအတစ်ဖြစ်နေပါဒီဖုန်းကို CS ပြပွဲမှာစမ်းသုံးကြည့်သူတွေကတော့ဖုန်းရဲ့ function တွေကတိတ်ချောတတ်မဟုတ်လာသေးဘူးလို့သုံးသပ်ကြပါတယ်ဒ ဒါမြင်လေလောလောဆယ်အချိန်ဒီတိုင်းဝယ်ကျင်နေဆိုရင်တော့အမေရိကန်မှာတစ်လုံးကိုဒေါ်လာ1300လောက်ပေးရမယ်တဲ့
အခုလိုမျိုးခောက်ချိုးချိုးလို့ရမယ်စမတ်ဖုန်းကို Royal Company က CES ပြကန်းကြီးမှာလူတိုင်းကိုပြသခဲ့ပေမဲ့ Samsung ကုမ္ပဏီကတော့ဒီသီးသန့်လုတ်တဲ့မိတ်ဆက်ပွဲမှာအထုဖိတ်တဲ့သူတွေကိုပဲသူတို့ရဲ့ခောက်ချိုးချိုးနိုင်တဲ့ဖုန်းကိုပြခဲ့တယ်လို့ဤပညာသတင်းတွေမှာတော့ရေးကြတယ် Samsung Galaxy X လို့နာမည်ပေးထားတဲ့ smartphone ကို hardware ဘိုင်းရော software ဘိုင်းမှာဇင်းလုံးကျော်ဖြစ်အောင်လို့စမ်းသပ်တီထွင်နေသေးတာမို့လူသိရှင်ကြားထုတ်မပြသေးတာဖြစ်နိုင်တယ်လို့တချို့ကတော့သုံးသပ်တယ်ဖုန်းမိတ်ဆက်ပွဲမှာချီးကွမ်းရသူတချို့ကလည်းလုံးဝပြောစရာမရှိအောင်ကောင်းတဲ့အခြေအနေမျိုးတော့မဟုတ်သေးဘူးတချို့နေရာတွေမှာပိုကောင်းအောင်လုပ်ဖို့လိုသေးတယ်လို့ပြောကြတယ်ချက
် hardware ဘိုင်းနဲ့ပတ်သက်လို့လည်း Samsung ကသေးစိတ်ထုတ်မပြောဘူးတဲ့အခုနှစ်ပထမနှစ်ဝက်မကုန်ရင်လောက်မှာခောက်ချိုးချုံနိုင်မဲ့ဖုန်းကိုစရောက်မယ်တဲ့ဒါပေမဲ့ဘလောက်အားပေးကြမလဲဆိုတဲ့အခြေအနေကိုစမ်းသပ်တဲ့အနေနဲ့အလုံးကြီးတသန်းပဲပထမဆုံးစထုတ်ရောင်းမယ်။စရောင်းရင်လည်းတောင်ကိုရီးယားမှာယင်ရောင်းမှာမဟုတ်ဘူးတဲ့။နောက်အမေရိကန်နဲ့ဒီဥရောပနိုင်ငံတွေစီရောက်ဖို့ကလည်းဒီနေ့အချိန်ပေးရမယ်လို့သတင်းတွေမှာရေးကြပါတယ်
။အဲ့ Samsung ရဲ့ခောက်ချိုးချိုးနိုင်တဲ့ဖုန်းတစ်လုံးကိုဘလောက်နဲ့ရောင်းမှာလဲဆိုတာအတိအကျမသိရသေးပေမဲ့တစ်လုံးကိုအနည်းဆုံးဒေါ်လာ1800လောက်ပေးရနိုင်တယ်လို့ခန့်မှန်းပြောနေကြပါတယ်ရှင်။
မဆူမြင့်မွန်နဲ့ကိုသားညိုတို့တင်ဆက်ပေးထားတဲ့ blog ရဲ့ပြောသနာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကလည်းတင်းစံနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။ခုထပ်မှာတော့အနည်းပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းတင်ဆက်ပေးထားတဲ့တတ်တရားသတင်းစာစီကိုနားဆင်ကြမှာပါ။မက်ဧဒနာကျော်ကတင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ပြီးခဲ့တဲ့သတင်းပတ်တွင်ကျင်းပသွားတဲ့ရွှေကမ္ဘာလုံးစုပေးပွဲအခမ်းအနားပွဲတဲ့ fashion ပြီးတော့နာမည်ကျော်မင်းသားကြီး Kevin Spacey ဘာလို့တရားစွဲခံရတာပါလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်။အနည်းကရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာ #MeToo လှုပ်ရှားမှုတွေအားလုံးကအမဲရောင်နေတဲ့ပွက်တက်လာခဲ့ကြပါပြီ။ဒီနှစ်မှာတော့အရောင်သွေးစုံစုံလင်းလင်းနည်းနည်းတွေ့လာရပါပြီ။ဒီနှစ် Golden Globe ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာအစိမ့်အမီအဝါနဲ့လက်လက်ဖြာရွှေရောင် fashion တွေစင်မြန်းလာကြတာတွေ့ရပါပြီ။ရွှေကမ္ဘာလုံးစုချင်းမြင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေဇန်နဝါရီလ6ရက်နေ့ကကျင်းပခဲ့ပြီးတော့အဲ့ဒီပွဲက fashion တွေကိုကြည့်မယ်ဆိုရင်တော့အစိုးရတဖြစ်လဲမင်းသမီး Lady Gaga ကလက်ဖောင်းအကြီးကြီးကောင်းဝင်အတွန်ဖောင်းကြီးနဲ့ခရမ်းပြော့ဝတ်စုံကိုဝတ်ဆင်လာတာပါ fashion နဲ့ပတ်သက်လာရင်အများအမ်းတက်တီရှိရှိနဲ့သူ့ရဲ့စိတ်ကြိုက်ရွေးချယ်ဝတ်ဆင်တဲ့ Lady Gaga ဟာသူ့အတွက်တည်တံ့ချုပ်လုပ်ပေးတဲ့ Valentino ဝတ်စုံနဲ့လိုက်ဖက်အောင်လို့စပင်ကိုတော့ထိတ်ကိုအကုန်လုံးဆုတင်ပြီးတော့ထုံထားပါတယ်လက်ရင်းမှာလည်းအရန်လာတဲ့ Tiffany စိန်နယ်ဆွဲကိုဝတ်ထားတာတွေ့ရပါတယ်အနောက်မှာတွဲလောင်းချထားတဲ့ဝတ်ရုံကတော့လက်ဖောင်းနဲ့ပြန်ပြီးဆက်ထားတာပါဒီနေ့က Lady Gaga ပါဝင်ပြီးတော့တရုပ်ဆောင်ထားတဲ့ Star is Born ရုပ်ရှင်ရဲ့1954မူရင်းရုပ်ရှင်မင်းသမီး Judy Garland ကိုအမှတ်တရဂုဏ်ပြုပြီးတော့သူဝင်လာတာဖြစ်ပါရင် online သတင်းနဲ့ဖျော်ဖြေရေးမီဒီယာ Refinery 29မှာ fashion သတင်းတွေရေးတဲ့ Channel Hangroof ကဒီ Golden Globe fashion နဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုခုလိုပြောပါတ
ယ် Gaga was best dressed. She looked amazing in her Valentino Cinderella-esque dress with this long cape that was like so dramatic.
ဒီပွဲကဝစ်ဆောင်နေတယ်မှာ Lady Gaga ဝစ်ဆောင်ကအလှဆုံးပါ Cinderella ဒန်နာရီတွေကလို့ Valentino ဝစ်ဆောင်တဲ့သူတိတ်ကိုလိုက်ပါရင်အနောက်မှာဝေယုံရှိကြီးချထားတော့လေတကယ်ကိုထုခဲ့ရရတာဖြစ်စီပါရင်ကော်စောနေပေါ်မှာရှောက်ဖို့လူမျိုးကူမာရပါရင်ကျမကလည်း drama ဖြစ်တာဆိုင်တော့အဲ့လိုရှောက်ရတာကိုပဲအရင်ကသဘောကျနေရပါစုပေးပွဲတက်မယ်ဆိုရင်တော့ဒီလိုမျိုးထုခဲ့တဲ့ fashion နဲ့ဝစ်ဆောင်ကလိုက်ဖက်ပါရင်လို့ Channel Hangroof ပြောသွားခဲ့ပါရင်Lady Gaga ကလည်းတခြားမင်းသမီးတွေကလူပြောသူပြောများနိုင်တဲ့ fashion ကိုရှောင်ဝှက်လာကြတယ်လို့လည်းဆိုပါရယ်။သူကတော့အယောင်လေးပို့ပြီးတော့ထည့်ပေးတာမျိုးပို့ပြီးတော့ထူးခြားတဲ့အဝတ်စားပိတ်စားသုံးတာမျိုးပုံမြင်ခြင်းမိတယ်တဲ့။ Sequence ကဒီလိုမျိုးပွဲတွေမှာအသင့်တော်ဆုံးပဲ။ဒီပွဲမှာလည်း Regina King က Sequence တော့ဝှက်လာပေမဲ့ Pennies ရောင်းမှထည့်ထားတာပါ။သူ့ရဲ့သဘောကတော့ Sequence အင်ကြီးတွေကိုမင်းသမီးတွေပို့ပြီးဝတ်သင့်တယ်လို့ဆိုပါရယ်။ဟုတ်ပါရဲ့။ဒီနေ့စုပေးဝတ်မှာကအယောင်တွေပါလာတယ်ဆိုပေမဲ့လည်းတိတ်တော့လဲဆုံဆုံလင်းလင်းမရှိပါဘူးစုတစ်ကြိုဆင်းမှာပါတယ်မင်းသမီး Rachel Brosnahan က Mary Gold ပန်းဝါရောင် Prada ဝတ်စုံဝတ်လာတယ်လို့မင်းသမီး Nicole Kidman ကတော့အသွေးကြကြလက်လက်ဖြာဝတ်စုံနဲ့ဝတ်လာတာတွေ့ရပါတယ်ဒ Facebook ပေါ်မှာမနေ့ကတော့လောက်တဲ့ hashtag #MeToo လှုပ်ရှားမှုလို့ Times လိုမျိုးလှုပ်ရှားမှုတွေကဒီစုပေပွဲရဲ့ fashion ရွေးချယ်မှုမှာအမှုပညာရှင်တွေတို့ရောသတင်းသမားတွေအတွက်ပါအတော့ကိုကိုရုပ်ကာယဖြစ်စေတာကအမှန်ပဲလို့လည်းသူကပြောပါတယ်။ဒီလိုလူများအယုံဆိုင်တဲ့အခမ်းအနားတွေမှာအမှုပညာရှင်တွေအနေနဲ့လူမှုကိုအကျိုးပြုရဲအားလုံးအတွက်လည်းကောင်းသွားစေတဲ့စကားတွေပြောကြတာကတော့ဟုတ်ပါတယ်။ဒါပေမဲ့ fashion ရှုထောင့်ကကြည့်မယ်ဆိုရင်တော့ fashion design တွေစွမ်းကုန်ပြရတဲ့ဒီပွဲမျိုးမှာဒါမျိုးဝင်လို့ဖြစ်ပါမလားဆိုတဲ့အကန့်အသတ်တွေအောက်မှာရွေးချယ်ရတာကြတော့ခက်သွားပြန်ပါတယ်။ဒီလိုခက်ခဲမှုတွေကိုတော့အခုပေါ်ကြောင်းကြီးခင်ရရဲ့ fashion တွေကထိဟပ်ပြနေပါလိမ့်ရှင်။ American Hollywood ရုပ်ရှင်လောကမှာစုရိအများကြီးနဲ့နာမည်ကျော်တဲ့အပြင်အခုနှစ်ပိုင်းလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်း House of Cards ဇာတ်လမ်းတွေရဲ့အဓိကဇာတ်လိုက်နာမည်ကျော်မင်းသား Kevin Spacey ဟာအမျိုးသားငယ်တူကိုမတော်ရာထိကိုင်မှုနဲ့အမှုဖွင့်ခံထားရပြီးတော့အခုလောလောဆယ်အမှုစဉ်နေတဲ့ကာလမှာတော့ဒီအမျိုးသားနဲ့အဆက်အသွယ်ဒီမျိုးသားလေးနဲ့အဆက်အသွယ်မလုပ်ရဘူးလို့တရားသူကြီးကအမိန့်ချထားပါတယ်။ Massachusetts ပြည်နယ်ကဘားဆိုင်တစ်ခုမှာ2016ခုနှစ်တုန်းကအဲ့ဒီအမျိုးသားလူငယ်လေးကိုသူကမတော်ရာကိုကိုင်ခဲ့တယ်လို့ကာယကံရှင်ရဲ့မိခင်ဖြစ်သူကအမှုဖွင့်ထားပါတယ်။သူ့ကိုမဖွဲ့ရထိပေါင်းမှုကိုရီးလက်ရောက်ကျွလွန်မှုတို့နဲ့ဇန်နဝါရီလ9ရက်နေ့မှာတရားရုံးချင်းတွားခဲ့ရတာပါ။သူရဲ့ရှေ့နေတွေကတော့သူ့မှာအပြစ်မရှိကြောင်းရှောက်ထားပြီးတော့ဒီပြစ်မှုတွေညင်းထားပါတယ်။ရွှေချက်တင်ထားတဲ့အချက်လက်တွေမခိုင်မလုံဘူးဆိုပြီးတော့ညင်းထားတာပါ။နောက်နှစ်လမလ၄ရက်မှာတော့နောက်ရုံးချင်းတစ်ခေါက်ပြန်လာရပါမယ်။အဲ့ကြတော့ Kevin Spacey ကိုယ်တိုင်လိုက်လာစရာမလိုပါဘူး။2018ခုနှစ်တုန်းကမင်းသား Kevin Spacey ကိုတိုင်စားတဲ့မိမိုင်းဆိုင်ရာမတော်မတရားမှုတွေပေါ်ပေါက်လာခဲ့ပြီးတော့အခုတရားခွင်ကတော့သူ့ကိုပထမဦးဆုံးတရားစီရင်ကြားနာမှုဖြစ်ပါတယ်ရှင်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah. Take it on the side and brought red.မဲအေးသနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလာစီကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတစ်ခါမှတော့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးစီမှာတယ်။ဒီတစ်ပတ်ရဲ့စီစဉ်မှာတော့ရန်ကုန်မြို့ပကြီအမှုပညာတက္ကသိုလ်ကပကြီပေါမောက်ခဦးမြတ်ထုံအောင်ကဘာကိုယုံကြည်စလဲဆိုတာကိုပြောဆိုသွားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်တို့ပြည်ပညာဌာနကိုအမှုပညာတက္ကသိုလ်မှာပြည်ပမောက္ခလုပ်နေပါတယ်။ကျွန်တော်ကသင်ကြားရေးနယ်ပယ်ထဲကနေပြီးတော့မှချောင်းဆရာတယောက်ပြည်ပညာတယောက်နေနဲ့ကျွန်တော်ယူပြောပါမယ်။အဲတော့အမှုပညာအားလုံးဟာကျွန်တော်တို့သူများတော့အမှုပညာစီကိုသွားတဲ့ပန်းနိုင်ပဲဖြစ်ပါတယ်။အဲဒီနေရာမှာကျွန်တော်တို့ဟာဟိုလွတ်လပ်စွာဝင်ဆောင်ဝင်ရှိပါတယ်။သူများဟာသွားကြမယ်ရှိပါတယ်။ယုံကြည်စွာဝင်ဆောင်ရှိပါတယ်။ကျွန်တော်ဒီချောင်းဆရာတယောက်အနေနဲ့အားလုံးအတွက်အသုံးဝင်တဲ့အားလုံးဒီဆန်းကိုမဆိုရှောက်နိုင်တဲ့အမှုပညာပြုရှင်ကိုကျွန်တော်အဓိကထားတင်ပြပါရစေ။အဲတော့အမှုပညာဒီလိုပဲပေါ့ပကြီးမဆိုရလဲကျွန်တော်တို့ပကြီးဝါဒတွေခံစားချက်တွေခံယူချက်တွေအများကြီးကြွပြပါရစေ။အဲတော့ကျွန်တော်သင်ကြားရေးမှာကျွန်တော်အဓိကထားတာတော့ကျောင်းသားတွေရဲ့ကိုယ်ပိုင်အတွေ့အခေါ်စီကူးတစ်ခုနဲ့သူတို့ကိုယ်ပိုင်လက်ရာတစ်ခုခလာဘူးကိုကျွန်တော်အဓိကတွန်းအားပေးပင်ကြပါတယ်ကျွန်တော်ကိုယ်တိုင်လည်းကိုယုံကြည်တဲ့လက်ရာတစ်ခုကိုဒီနေ့ထိလည်းကျွန်တော်ဖန်တီးနေပါတယ်အဲ့ဒီနေရာမှာကျွန်တော်ဒီနေ့ထိကျွန်တော်ယုံကြည်တာဒီကျွန်တော်တယုံမှပကြီးလုံးကော်ရီးယားရဲ့ဒီဇိုင်းထဲမှာပဲကျွန်တော်ရှိပါတယ်ဒါပေမဲ့ကျွန်တော်ဒီ contemporary art ကိုဖြစ်ပြနေဖြစ်အောင်ကြိုက်ပါတယ်အဲ့ဒီဘက်ကိုကျွန်တော်ကိုပြောင်းဖို့ကြိုးစားနေပါတယ်အဲ့ဒီနေရာမှာမြင့်ပြတမားဟာအဓိကကတော့ကိုယုံကြည်တဲ့ကိုယ့်ရဲ့အမှုပညာကိုအဓိကတော့ယူတာမှုပါပဲယူယူတတ်တာနဲ့သင်ပြနိုင်ဖို့ကအဓိကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီနေရာမှာဒုညာလုံးတို့ဒုညာဟောဒုညာခံရတို့အဒီလိုမျိုးဆိုရင်တော့သူတွေကဟောဝိုင်းစဉ်းစားမှမဟုတ်လို့ဆိုတာကမြို့ကိုယ်တိုင်ဒီပေါ်မှာခံစားသက်ဝင်ပြီး
တန်တင်းနိုင်တဲ့လက်ရာတစ်ခုမျိုးဖြစ်ဖို့ကျွန်တော်ကိုယ်တိုင်လည်းကြိုးစားပါတယ်ဒီနေရာမှာကျွန်တော်အနေနဲ့အတင်းပြက်ကြီးကျွန်တော်မကြိုးစားပါဘူးကျွန်တော်တကယ်စိတ်ဆံဝင်စားပြီးကျွန်တော်တကယ်ဖြစ်နိုင်မဲ့ဘက်ကိုကျွန်တော်တဖြည်းဖြည်းကျွန်တော်ကူပြောင်းမှုကြိုးစားပါတယ်ဒါကကျွန်တော်ရဲ့ကံတာပါနောက်တစ်ခုကကျွန်တော်ဒီလက်ရှိကျောင်းဆရာတယောက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ကိုယ်တိုင်ကျွန်တော်ယုံကြည်တဲ့လမ်းကိုကျောက်တန်းတူကျွန်တော်တင်ပြနေတဲ့ကျွန်တော်ရဲ့ဌာနမှာလည်းဒီလိုပါပဲကျွန်တော်တို့တက်နိုင်တဲ့လောက်ဒီလက်ရှိကျောင်းသားတွေကိုသူတို့အတွေးခေါ်တွေဖော်ထုတ်ပေးတယ်ပေါ့နော်အဲ့ဒီပုံစံမျိုးကိုကျွန်တော်ကိုယ်တိုင်လည်းလက်ရှိဒီနောက်ဆုံးနှစ်ကျောင်းသားတွေအမ်ဘီကျောင်းသားတွေတင်ကြပါတယ်တင်ကြတဲ့အခါမှာလည်းသူတို့ယုံကြည်အောင်သူတို့ဖော်ထုတ်နိုင်ဖို့အတွက်ကျွန်တော်ဒီလမ်းပြပေးတဲ့သူတယောက်ဖြစ်ဖို့ကျွန်တော်ကြိုးစားပါတယ်ကြိုးစားနေပါတယ်ဒါလည်းကျွန်တော်ရဲ့ယုံကြည်ချက်ပါလေအဲဒီတော့ဒီအနုပညာဆိုတာမှာကျွန်တော်တခုအဓိကအငြင်းတန်းသတိထားတာကတော့သဘုံကံလေကျွန်တော်တို့အနုပညာသင်တယ်အနုပညာယူတယ်ဆိုတာကျွန်တော်တို့ကသင်နိုင်မဟုတ်ပါဘူးနောက်ပြီးတော့ရင်းကားတယ်လို့မဟုတ်ပါဘူးအဲဒီတော့တူညီတဲ့အနုပညာပန်းနိုင်တခုလွတ်လပ်စွာကွဲလွဲခွင့်နဲ့ယုံကြည်စွာရှောက်လန်းခွင့်ကိုကျွန်တော်အဓိကကယုံကြည်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တယုံကြည်အစီအစဉ်ကိုတော်တာရှိတွေနားဆင်ကြကြတာဖြစ်ပါတယ်။ view ကနေတင်းတာနေညာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လင်းပေးနေပါတယ်။ view ကနေထုတ်လင်းနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ view ကိုတည်တည်ချင်းတောင်းနေတဲ့ဆိုရင်တော့တော်တာရှိတွေအနေနဲ့ view ရဲ့ email လိပ်စာဖြစ်တဲ့ bamis@viewnews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမက်ဆီမြတ်မုံကကြီးညာပေးပါလိမ့်မယ
်။ Syria နိုင်ငံကနေ American တပ်တွေရုတ်သိမ်းပြီးနောက်ပိုင်းမှာ Gas လက်နက်ကင်တွေအပေါ်တူရကီကတိုက်ခိုက်လာခဲ့ရင်စီးပွားရေးအရအကြီးအကျယ်ထိခိုက်ပျက်စီးမှုတွေရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးပါရယ်။ -20 လုံခြုံရေးဆောင်တတ်မှတ်ဖို့ Gas တပ်တွေဘက်ကလည်းတူရကီကိုရမစားဖို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါအခုလိုချင်းချောက်လို့နာကမ်းမှာမဟုတ်ဘူးဆိုတာကိုတူရကီကအခြေအနေပြောပြသားဖြစ်တဲ့တူရကီစီးပွားရေးကိုချင်းချောက်လို့လည်းဘာအကျိုးမြတ်မှထွက်မှာမဟုတ်ဘူးလို့တူရကီနိုင်ငံသားရဲ့ဝန်ကြီးကလည်းပြန်လည်ပြောဆိုတုံ့ပြန်ခဲ့ပါတယ်တရင်နောက်ဂျမကရှိုကြီးအသက်ခံခဲ့ရတဲ့ကိစ္စအတွေ့တာဝန်ရှိသူတာဝန်ခံရမယ်ဆိုတာကိုဆာဒီအရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကအတိအမြတ်ပြုတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။သတင်းတော့ကရှိုဂျီကိုတပ်ဖြတ်ခဲ့တဲ့တွေကိုအရေးယူနိုင်ဖို့အင်ရှစ်မင်းသားရောဆာဒီဘုရင်ကပါထပ်ပြီးတော့ကြီးပေးခဲ့တယ်လို့ဝန်ကြီးပွန်ပီယိုကရီယတ်မြို့တော်မှာပြောကြားခဲ့ပါတယ်။ယေမန်နိုင်ငံမှာဒီဟော်ဒေတာစိတ်ကမ်းမြို့ကအပြစ်ခတ်ရဆဲရေးအပါအဝင်ပဋိပက္ခတွေရအောင်ဆက်လုပ်သွားဖို့လိုအပ်တယ်ဆိုတာကိုလည်းဝန်ကြီးပွန်ပီယိုနဲ့ဆာဒီအာရေဗျအင်ရှစ်မင်းသားတို့တွေ့ဆုံဆွေးနွေးခြင်းမှာသဘောတူခဲ့ကြပါတယ်။ကနေဒါနိုင်ငံသားတယောက်ကိုမူရစေးမှောက်ခိုမှုနဲ့တရုတ်နိုင်ငံမှာတည်တံချလိုက်ပါတယ်။ Robert Lloyd Schlenberg ကိုတရုတ်နိုင်ငံအရှေ့မြောက်ဘက်လျောင်နင်းနယ်ဒါလန်မြို့တရားရုံးတစ်ခုကဒီကနေ့တနင်္လာနေ့မှာပြည်တံချလိုက်တာပါ။2014ခုနှစ်ထဲကဖမ်းခံထားရတဲ့ Schlenberg ကို2018နိုဝင်ဘာလတုန်းကထောင်ဒဏ်ချမှတ်ထားတာပါ။15နှစ်ထောင်ဒဏ်အတွက်အထက်တရားရုံးမှအယူခံဝင်တာကိုတိတ်လျှော့ပေါ်လွန်းတယ်လို့ဆိုပြီးတော့တည်တံချလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကဂျာဗာပင်လယ်ထဲကိုပြတ်ကျခဲ့တဲ့ဒီ Lion Air လေကြောင်းလိုင်းလေယာဉ်ကလေယာဉ်ဟုခန်းထဲမှာပြောတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာတွေ့ပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အတန်မှတ်တမ်းတင်ဆက်နာမှာအကျဉ်းချံရုပ်အလောင်းတွေကိုတွေ့ရှိတယ်လို့လည်းရှာဖွေရေးလုပ်နေတဲ့ဒီအင်ဒိုနီးရှားရေတပ်ရောအရဖတ်ကပါပြောပါတယ်ရှင်
။သတင်းကြေစုပ်ကိုမဆုမြတ်မောင်ကကြီးညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dee ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American သားမနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခုနိုင်ထိလိုင်းဒိုမီတာ24 40 48 50အပြင်ဆက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချင်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.